ပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒဲအလီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်ပြည်နယ်မှာအခုကြုံနေရတဲ့ပြည်ပခါနဲ့နောက်ဆက်တွဲအခြေအနေတွေဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြန်မာစစ်တပ်နဲ့ဒီအေးရခိုင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေပူပူပြီးတော့တင်းမာလာတယ်လို့ပဲအရက်သားထိခိုက်မှုတွေအရက်သားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းထိခိုက်လာနေပါတယ်။တဖက်မှာတော့အပြည့်ရက်ဆွေးနွေးနေတဲ့ဆိုပေမဲ့တဖက်နဲ့တဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုပြီးပြင်းထန်လာပါတယ်။ရခိုင်မျိုးပိုင်းစစ်ပွဲညီညာမှုအလားအလာနောက်စင်ခေါ်ချက်တွေကြောင့်အခုကျွန်တော်ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ဒီအမျိုးသားလွှတ်တော်ရခိုင်ပြည်နယ်ကရခိုင်ပါတီရဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဒေါက်ထုမွေဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့ဒီမြန်မာနိုင်ငံရေးလေးလာသူလက်ရှိညီငယ်လုံငန်းစင်တွေကိုလည်းလေးလာသုံးသပ်ပေးနေတဲ့ဥမောင်မောင်ဆိုးဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥမောင်မောင်ဆိုးဖိတ်ခေါ်ကြပါလိမ့်ခင်ဗျာဥမောင်ဆိုးကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဥမောင်မောင်ဆိုးကျွန်တော်ခုနကပြောလိုပဲရခိုင်ပြည်နယ်ကပြိပခါပေါ်ဂုဏ်တော်ပိုင်းဆိုဒီရပိုင်းဆိုပိုစိတ်လာတယ်ဥမောင်ဆိုးရှင်ဒီတစ်ဖက်နဲ့တစ်ဖက်အဖမ်းစည်းတွေနောက်တိုက်စုံမှုတွေပြစ်တာခတ်တာတွေပိုဆိုးလာတယ်ပြောမယ်ဆိုရင်တစ်ဖက်မှာညီငယ်အတွက်လည်းဆွေးနွေးနေတဲ့ဟာတွေကလည်းရှိနေတယ်ခင်ဗျာအဲ့တော့အချိန်ဤအလားလာပေါ်ဥမောင်ဆိုးရဲ့သုံးသပ်ချက်လေးအရင်ဆုံးသိကြပါလိမ့်ခင်ဗျာ
ဒီကတော့တမတော်နဲ့အေးချာမှာကွဲလွဲမှုကဖိတိုက်ဖြစ်နေပါတယ်။တမတော်အနေနဲ့ကတော့ရခိုင်အေးတပ်ဖွဲ့ကိုအေးဒီတန်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ကိုရခိုင်မှာခြေစိုက်တာလက်မခံနိုင်ဘူး။1980နောက်ပိုင်းနေရာရခိုင်ကအဖြူအောင်နေပြီဖြစ်တယ်။အဖြူအောင်နေမှာတန်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့အခြေစိုက်နိုင်မှုဆိုတဲ့ဘက်ကနေပြီးတော့သူရက်တည်ပြီးတော့ကြီးပြင်းပါတယ်။ဒီဘက်ကတော့သူတို့တိုင်းသားတွေအတွက်တက်ခဲ့ဖို့အတွက်တိုင်းသားတွေရက်တည်ဖို့အတွက်ဒီရခိုင်မှာသူတို့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုအခြေခံဒေသတစ်ခုပြီးဆောင်အောင်မယ်လို့ရက်တည်ပါတယ်။အဲဒီအမြင်တစ်ခုကဖြစ်ပျော်ကြီးဆန့်ကျင်နေတဲ့အချိန်မှာဟိုလက်နက်ကိုင်တပ်ဖွဲ့တွေပြစ်ထန်လာတယ်လို့မြင်ပါတယ်။အဲဒီလက်နက်ကိုင်တပ်ဖွဲ့တွေကိုဖြစ်ရှင်းဖို့လောလောဆယ်ကတော့ခက်ခဲနေဦးနေတယ်မှာလားခင်ဗျ
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာအဓိကမေးချင်တာက rule of engagement နဲ့နောက်တစ်ခုကအရသာလူလူတွေထိခိုက်နေကိစ္စပါပြောရမယ်ဆိုလို့ရှိရင်ဒီမြမဆစ်ဆူရဘက်ကတက်မလို့ဒီပြောခွင့်ရသူတွေအမြဲပြောနေတာကတစ်ဖက်ကပစ်လို့သူတို့ရွာကိုပြန်ပစ်ကြပါတယ်ဘယ်နေရာကိုဒီရွာတွေကိုပြစ်ရပါတယ်နောက်တစ်ဖက်မှာရွာသားတွေဘက်ကနေပြီးတော့ဒီလက်နက်ကိုင်တွေကိုထောက်ခံနေတယ်ကူညီနေတယ်ဆိုပြီးတော့ဖမ်းတာစီးတာတွေလည်းတော်တော်များများကြုံလာပါတယ်ခင်ဗျာအဲ့တော့ရခိုင်အဲ့မှာရှိတဲ့ဒေသခံလူလူတွေနဲ့ပတ်သက်လို့စစ်တပ်ရဲ့သဘောထားနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
ခုကျွန်တော်တို့တွေ့ရတာတော့အေးလက်နက်ကိုင်တပ်ဖွဲ့ပေါ်ပေါ်လာပြီးတယ်မှာရခိုင်ဒီမြောက်ပိုင်းလူလူနေနေရတော့အေးတပ်ဖွဲ့ကိုထောက်ခံနေတဲ့သူမြေပြင်သတင်းတွေအများကြီးသိရပါတယ်အဲ့တော့တစ်ဖက်ကတပ်မတော်အနေနဲ့ကလည်းဒီအေးကိုထောက်ခံတဲ့လူတွေကိုပြန်လဲချေမှုနေတဲ့အကြောင်းပြတာဖြစ်ပါလိမ့်မယ်အဲဒါလည်းပဲတစ်ခုတော့ရှိတယ်စစ်ပွဲတစ်ခုဖြစ်လာလို့ရှိရင်ကျွန်တော်တို့ပြောတဲ့စကားတစ်ခုရှိပါတယ်စစ်ပွဲတစ်ခုဖြစ်လာလို့ရှိရင်အမှန်တရားအပြောင်းဆုံးသွားတယ်ဆိုလိုပါပဲကျွန်တော်တို့ဒီစစ်ပွဲဖြစ်လာတာနဲ့ဒီသူ့ပဲမှန်တယ်ကိုယ့်ပဲမှန်တယ်ဆိုရင်ညှိနှိုင်းမှုတွေပေါ်လာတာတော့တိတ်အံ့ဩစရာမရှိဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီအချိန်နေမှာဒီ top power ပေါ်တစုံတရာရဲရလူဒီရဲရလူတို့ဒီရခိုင်လူတို့တွေကိုအထီးကိုက်လဲနေစီမဲ့အချိန်ကြီးအပြစ်ခတ်လဲရော့ပါလာမဲ့အချိန်ကြီးတခြား top power တွေတော့မရှိနိုင်ဘူးလားအခုအနေထားကတော်တင်းတော့မှဖြစ်နေတာရော့သွားမဲ့အနေထားရောရှိပါလား
လုံးလုံးစကားတော့ကျွန်တော်တို့ဒီညဉ့်ရက်စနေဝဲကြီးရက်တက်နေတယ်ညဉ့်ရက်စနေဝဲကြီးမလုံးနိုင်သေးဘူးဆိုလို့ရှိရင်တော့ဒီဒီထပ်ပေါက်တစ်ခုရနိုင်မှာခက်ခဲနေဥမှာပါဒီဒီထပ်ပေါက်တစ်ခုရမယ့်အစားကျွန်တော်တို့ပူပူပြီးတော့နင့်နာစေမဲ့အဲလူလူရောဒေသရောပူပူနင့်နာစေတဲ့အချက်လက်မျိုးတွေပဲဆက်ချင်နေဦးမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဥမောင်စုလီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါ်ထုမီလီလိုက်ပေါ်မှာရောက်နေလို့ပါအမျိုးသားလွှတ်တော်ကုစလေရခိုင်ပြည်နယ်ကပါအဲဒေါ်ထုမီကျွန်တော်ရေဆုံးမေးချင်တာကတော့အခုရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေနောက်ရဲရလူလူထိခိုက်မှုတွေဖမ်းဆီးခံရတာတွေအမျိုးမျိုးကျွန်တော်တို့သတင်းတွေလည်းကြားမြေပြည်သတင်းတွေလည်းကြားနေရပါတယ်ခင်ဗျာပြစ်တာခတ်တာကြီးလည်းတော်ပြင်းပြင်းထန်ထန်ဖြစ်လာပါတယ်အပြိုင်ဆိုင်ပေါ့အဲ့တော့ဒီအချိန်မှာရခိုင်နိုင်ငံရေးသမားတွေကတော့ဒီအချိန်နဲ့ပတ်သက်ပြီးတော့နည်းနည်းဟိုညင်းညင်းနဲ့အတန်ရှင်ရော့သွားအောင်ဖြေလျှော့ပေးနိုင်မယ်ကူညီလှုပ်ဆောင်ပေးနိုင်မယ်အလားအလာအခွင့်အလမ်းတွေမရှိဘူးလား
ဒီအချိန်နဲ့ပတ်သက်လာလို့ဒီမှာသုံးသပ်တာကတော့ဆိုလို့ရှိရင်ဒီအချိန်လေးဟာအခုလက်ရှိရခိုင်ပြည်နယ်အချိန်လေးဟာဆိုတာကနေပို့ပြီးတော့ဆိုးရွားတဲ့အချိန်လေးကိုဥတည်နေပါတယ်ရှင်ဆိုတော့ကျမတို့နိုင်ငံရေးသမားအနေနဲ့တော့နေပြီးတော့ဒီလွတ်တော်ကိုယ်စားလှယ်အနေနဲ့ပြည်သူ့ကိုယ်စားလှယ်အနေနဲ့ရောကျမတို့တွေကဒါကိုအစိုးရကိုအမြဲတမ်းပြောပါတယ်ဒါအစိုးရကဂျာဝင်ဖြန့်ဖြေးလိုက်လို့ရှိရင်အတိုင်းအတာတစ်ခုအထိဒါဒီအချိန်နေရနေပြီးပြည်သူပေါ်မှာထိခိုက်မှုတွေဟာအတိုင်းအတာတစ်ခုတွေရောက်ပါသွားနိုင်ပါတယ်အခုကနေပြီးတော့ဒီနှစ်ဖက်တိုက်ပွဲတွေကြားထဲမှာပြည်သူတွေဟာတော့ကိုထိခိုက်နေနိုင်ရပါတယ်ဒီထိခိုက်နေနာမှုတွေအစိုးရကဘာတစ်ခုမှမပြောတာကျမတို့အယံဟောအံ့ဟောပါတယ်ရှင်ဒီလွတ်တော်ကိုယ်စားတယောက်အနေနဲ့ရောရခိုင်ပြည်မှာရှိကြတဲ့နိုင်ငံရေးသမားတွေကဒီစစ်ပွဲကိုအမြန်ဆုံးနိုင်ငံရေးအရာဖြေရှာဖို့အတွက်နေပြီးတော့ထပ်ခါတလဲလဲပြောနေပေမဲ့တက်ဆိုင်ရာတာဝန်ရှိသူတွေကတော့ဒီဆုံးဖြတ်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါကိုနေပြီးတော့ဟိုနှုတ်ဆက်ဆက်ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ပြည်သူကိုယ်စားအင်မတန်မှဆက်မကောင်းဖြစ်မိပါတယ်လက်ရှိအခြေအနေမှာနေပြီးတော့ဒီအစိုးရကဂျာဝင်ဖြန့်ဖြေးမှုကအတိုင်းအတာတစ်ခုတည်းကြိုးတရားမှရှိမှာပါအထူးသဖြင့်ဒီတို့အစိုးရလက်ထက်မှာပြည်သူ့ခြေကကာကွယ်ကြိုးဆိုရမယ့်ဟာတာဝန်ဟာနေပြီးတော့အစိုးရရဲ့တာဝန်ဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရေးသမားတွေကဘလောက်ပဲတွန်းပြောပြောကိုယ်စားလှယ်တွေကဘလောက်ပဲပြောပြောနေပြီးတော့အခုချိန်မှာနှစ်ဖက်တိုက်ဝေးချမ်းမှာဖြစ်နေကြတဲ့ဟာပြဿနာကနေပြီးပြည်သူရဲ့ထိခိုက်နေတာမျိုးအကြီးအကျယ်ဆုံးဖြစ်နေပါတယ်။ဒါကိုအစိုးရကဂျာဝင်ဖြန့်ကျင်မှုတွေအကောင်းဆုံးအခြေအနေဖြစ်လိမ့်မယ်အကောင်းဆုံးအခြေတစ်ခုရလိမ့်မယ်လို့ကျွန်တော်တို့အုံသက်ပါတယ်ရှင်။
ဟုတ်ကဲ့ဒီနေရာမှာအစိုးရတာဝန်ရှိသူတွေ justify လုပ်နေတဲ့ကိစ္စပေါ့နော်။အဲ့လို justify လို့ဖြစ်နေတဲ့အချိန်တွေကလက်နက်ကင်အဖွဲ့တွေဒီတောင်းတော့ဒီဘုံဖွဲ့တွေကနေပြီးတော့လုံချုံရေးစခန်းတွေကိုတိုက်ခိုက်တယ်လုံချုံရေးဖွဲ့စည်းသူတိုက်ခိုက်တယ်ဒါဟာအကြမ်းဖက်မှုဖြစ်တယ်ဆိုတော့ဟာမျိုးနဲ့ justification ပြောပြောနေတာရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့မထူမီအမြင်သိချင်ပါတယ
်ဟိုတိုင်းရင်းသားတွေလက်နက်ကင်တာအကြောင်းမဲ့လက်နက်ကင်တယ်လို့ကျွန်မအနေနဲ့မထင်ပါဘူးရှင်ဒါရခိုင်ကြီးမှမဟုတ်ပါဘူးမြန်မာနိုင်ငံမှာရှိကြတဲ့တိုင်းရင်းသားလက်နက်ကင်များဒီကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်နဲ့ကိုယ့်ကျမကိုဖန်တီးဖို့ကြိုးပမ်းလာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီဒီချင်းရ27ရာစုမှနေပြီးတော့နိုင်ငံတွေနိုင်ငံတွေကအရန်ကိုတိုးတက်ဖြစ်ထွန်းနေပြီပါဒီချင်းကမှနေပြီးတော့မြန်မာနိုင်ငံအနေနဲ့ဒီလက်နက်ကန်ပဋိပက္ခအခြေအနေကိုတိုင်းရင်းသားတွေကိုနေပြီးတော့အကြမ်းဖက်ဆိုပြီးတော့ဆွဆွမှုတီးတာလက်ရှိပဂတိအခြေအနေကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းတစ်ခုမဟုတ်ပါဘူးဖြည့်ရှင်းနိုင်တဲ့အသုံးလုံးလည်းမဟုတ်ပါဘူးဆိုတော့ဒီလက်နက်ကန်ရတဲ့အကြမ်းရင်းကိုပက်ပက်ဝင်ဝင်တိတိချာချာမနေပြီးတော့လက်မခံဘဲဆိုလို့ရှိရင်တော့ဒါကျမတို့ကဒီတိုက်ပွဲအခြေအနေကပိုဆိုးရွားဖို့ပဲကျမတို့တုံ့ပြန်ရပါတယ်ဒါကြောင့်မလို့နေပြီးတော့ဒီဗနီယာဟိုဘက်တိုက်နေပြီးတော့ခုလက်နက်ဆိုင်တပ်ဖွဲ့များပေါ်လာရတဲ့အခြေခံအကြောင်းကဖက်ဒရယ်ကိုမတင့်သုံးလို့ပဲဖြစ်ပါတယ်။ဟိုကဖက်ဒရယ်ကနေပြီးတော့ခေါင်းဆောင်များရဲ့အထူးသဖြင့်နှုတ်ဟိုဒီအနာကြားကောင်းအောင်ပြောဆိုနေကြတဲ့မူဝါဒတစ်ခုဖြစ်နေပြီးတော့ဖက်ဒရယ်ကကဘာတုံးမှလက်တွေ့ကျင့်သုံးနေကြပါတယ်။ဒီလိုမျိုးလက်တွေ့ကျင့်သုံးဖို့ဒီနေ့အချိန်ထိခရီးရောက်ဝေးကွာနေဆဲဖြစ်ပါတယ်။အထူးသဖြင့်အနိုင်ရပါတီခေါင်းဆောင်များနဲ့တက်ကြားမရောင်မှနေပြီးတော့ဒီဖက်ဒရယ်ကိုမူအဖြစ်သဘောတူညီတဲ့ပုံစံတွေဖွဲ့လှစ်နေပါတယ်ဒါဘာလို့ပြသလဲဆိုလို့ရှိရင်တိုင်းရင်းသားတွေအတွက်ဒီလက်နက်ကန်ဖက်ကိုပုံဥတည်စီတယ်လို့ဖိအားပေးတဲ့တမျိုးတွန်းအားပေးတဲ့တမျိုးဖြစ်နေပါတယ်ရှင်ဒါကြောင့်မို့ကျွန်မနေတို့မတို့အနေနဲ့ကတော့ဒီဘာကြောင့်တိုင်းရင်းသားတွေလက်နက်ကန်တယ်လဲလို့ကျွန်မတို့အခြေခံအကြောင်းရင်းကိုလေ့လာလိုက်လို့ချင်းသင်္ချာတာတစ်ခုကသင်္ချာပါတယ်ကျွန်မတို့တိုင်းရင်းသားအကွန်ကိုနေပြီးတော့ကျွန်မတို့သူပြည်သနာလောက်ကြည့်လိုက်ပါကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ဆိုချင်မှာကိုဖန်တီးပိုင်ခွင့်ဒီဖက်ဒရယ်စနစ်ကိုမကျင့်သုံးလို့ပဲဖြစ်ပါတယ်ရှင်။ဒါကြောင့်မို့ကျွန်မနေတို့အနေနဲ့ကတော့ဒီတိုင်းရင်းသားလက်နက်ကင်တွေပေါ်မှာနာမည်မျိုးမျိုးဟိုတက်ပြီးတော့ဒီလိုမျိုးတုတ်တိမ်နေခြင်းရှင်းနေနေခြင်းဒီကောင်းမွန်တဲ့ရလက်ဖြစ်ထုံးမှာမဟုတ်ဘူးလို့ပဲအဲကျွန်တော်တို့ဒါဆွေးနွေးလို့ပါတယ်ရှင်
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်နောက်ထပ်တစ်ခုမတ်ထုမေဒေါက်ထုမေကိုမေးချင်တာကတော့လက်ရှိရခိုင်ပြည်နယ်အစိုးရရဲ့ဒီရခိုင်ရေးနဲ့ပတ်သက်လို့ကင်တွေချင်းကပ်မှုနောက်တစ်ခုကရခိုင်လွတ်တော်မှာဆိုရဲရခိုင်လွတ်တော်ကုစလေတွေက EMP ပါတီကအများစုရှိနေကြပါခင်ဗျာအဲ့တော့လွတ်တော်နဲ့ရခိုင်ပြည်မှာရှိတဲ့လွတ်တော်နဲ့အစိုးရကရောဘာမှမလုပ်နိုင်တော့ဘူးလား
ဆိုအဓိကတော့နေပြီးဒါကိုချင်းကပ်မယ်ဆိုလို့ရှိရင်ဖွဲ့စည်းပုံပြဿနာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ကိုနေပြီးတော့တက်ဆိုင်ရာသမ္မတကခန့်အပ်ထားခြင်းဖြစ်ပါတယ်ဆိုရခိုင်ပြည်နယ်မှာရခိုင်လွတ်တော်ကိုယ်စားအများစုကအနိုင်ရတဲ့အတွက်ကြောင့်မလို့ထွတ်တော်မှာဘလို့ဆင်းနေဆင်းနေဘလို့အတီးပြုတ်အတီးပြုတ်ဆိုဒါကိုအစိုးရကလိုင်းနာဆောင်ရွက်ရပါမယ်အပြည်နယ်အစိုးရများဒီပြည်နယ်နဲ့တိုင်းအထူးသဖြင့်ပြည်နယ်နဲ့တိုင်းအစိုးရများဒီပြည်ထောင်စုရဲ့အစိုးရရဲ့လက်မှတ်မှုအများကြီးရှိပါတယ်ဒါကြောင့်မလို့လွတ်တော်မှာဘလို့ပဲအနိုင်ရရတကယ်တမ်းလက်တွေ့အကောင့်ဖေပေါ်ရမှာဒီအစိုးရအကောင့်ထဲခိုးဖို့ဆောင်ရွက်တဲ့ခါကြလို့ရှိရင်ပြည်ထောင်စုအစိုးရရဲ့ PR ကအများကြီးတက်ဝင်နေပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီနေရာမှာဒီခိုင်လက်တော်ကနေပြီးအစိုးရတင်မဲ့မေးဖို့လို့မေးမယ်ဒါတွေ PR တွေပေးပေမဲ့လက်တွေ့ခိုင်ပြည်နယ်မှာအုပ်ချုပ်နေတဲ့အစိုးရဒီထူးထည့်နေပြီးတော့ဒီပြည်နယ်အစိုးရရဲ့အာဏာချက်တွေများစွာနေပြီးတော့လိုအပ်နေပါသေးတယ်။
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီချက်တွေကြောင့်ဘလို့ပြောဖြစ်ကုန်နေပြီလဲဆိုလို့ရှိရင်တချို့မြို့နယ်တွေကိုဆိုလို့ရှိရင်ဒါဝင်းကြီးချုပ်တော်မှာခလီးတော်ဖို့ မဖြစ်နိုင်တဲ့မျိုးနွယ်တွေဖြစ်ပြပါဒီပုံမှန်လေးကိုဘ ਹੁ ကအထူးသဖြင့်ဘ ਹੁ အစိုးရအနေနဲ့အများကြီးစဉ်းစားဖို့လိုအပ်နေပါတယ်ရှင့
်ဟုတ်ကဲ့ခင်ဗျာတူမီကုမမောင်ဆိုလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တောရရှင်တွေကိုလှည့်ပေးခြင်းပါတယ်အရင်ဆုံးအရှင်တံရလီလိုင်းပေါ်မှာရှိပါတယ်အရှင်တံရမင်းမြန်းဆွေးနွေးလို့ရပါတယ်ခင်ဗျာအတူတူပေါ့
ဒါဒီလိုလေးရလျက်ပြည့်အစ်စ်လက်ပါပဲရတိုင်းမမဟုတ်ပါဘူးဒီမှာနိုင်ငံမှာဆောင်ရွက်နေတဲ့ကိုယ်ရဲ့ချက်တွေဟာဒီကြည့်ကြည့်နေရင်လက်ထက်ကလည်းဝင်းရည်ဆိုပြီးတော့1982ခုရဆောင်ရွက်ခဲ့ပါတယ်ဒီကြည့်မှုကြီးပြည့်စုံလက်ထက်လည်းဆောင်ရွက်ခဲ့ပါတယ်ဤသိသိလက်ထက်လည်းဆောင်ရွက်ခဲ့ပါတယ်ဒီခုဒေါအောင်ဆောင်စုကြည့်လက်ထက်လည်းဆောင်ရွက်ခဲ့ပါပဲဆောင်ရွက်တဲ့နေရာမှာဒီဓမ္မပဲလေဒီရတဲ့ဆောင်ရွက်မှုအားနည်းနေတယ်လို့သူတို့အမြင်နဲ့ဒီမှာတဲ့တကယ်တော့ကျတော့အားလုံးပေါ်ဆောင်ရွက်တဲ့နေရာမှာဓမ္မတရားတဲ့ဆောင်ရွက်မှကလည်းရည်ရွယ်မှုပြည့်နေမှုရလို့လည်းလို့ပြောလို့ပြောနာနာတယ်နောက်ခုကအာရမဖြစ်နေကြတယ်အာရမဆိုတဲ့တရားတဲ့တကယ်ရှင်းရင်တော့ဒီလိုလုံးလေးတဲ့တကယ်ရတဲ့ဟာအကုန်လုံးနဲ့စားပြီးပါတယ်ဒါဖြစ်လို့လည်းဆိုတော့ဒီနေရာရင်းမပြည့်လို့လည်းလက်နဲ့ကြံတာပါလုံးလိုက်တဲ့လိုက်ပုဂ္ဂိုလ်တွေတတိရှိရေဒီကောက်ပဲဝင်မလာတဲ့အဲ့ဒါဗုဒ္ဓကြီးနေရင်လက်ထက်မှာလုံးလိုက်ကြပြီးတော့အလင်းရင်နဲ့ခြေရဲ့သဘေရနဲ့သဘေရတာတွေကအဘိဓေယအပြီးပြီပါပဲဒီတော့ကျတော့ဦးဇင်းလေးဒီတကယ်လို့ရင်းရင်းရအောင်ရှင်းပြကြမယ်ရခိုင်ပြည်တနာသံဃာပြည်တနာပေါ့အရှင်းပြကြမယ်ဆိုရင်ဓမ္မတစ်ခုတရားတစ်ခုတော့ဓမ္မဖြစ်အောင်ဆောင်ရွက်ပြီးလိုပါတယ
်တင်ပါဗျာ
အခြေခံအမှုတွေမဟုတ်ပါဘူးဦးဇင်းလို့လူအားဖြင့်ပိတ်လူအားဖြင့်ပိတ်ဦးဇင်းလူအားဖြင့်ပိတ်နေတာတွေဆက်ရှားဖို့လိုပါတယ်အဲ့တော့ကျတော့ရခိုင်အရေးပြဿနာပြင်းထန်ဖို့ဆီလေးဆိုပထမအဆုံးလေးရမှာကလူအားဖြင့်ပိတ်နေတဲ့မူဝါဒကိုပြောင်းလဲပါဒေါ်စန်းစုကြည်အစလို့မှားနေကြတယ
်တင်ပါ
လူအားဖြင့်ပိတ်လူအားဖြင့်ပိတ်လူအားလည်းလွတ်တော်တဲ့ကိုဦးဇင်းလို့ဒီ2500ခိုင်လေးအကြကျောင်းနာလုံးနဲ့ကျောင်းလေးပါဝင်ပြီးဥပဒေပြင်းတဲ့နေရာမှာသူရဲ့ခေါ်ကြချက်ကိုပြောနိုင်အောင်ဒီ2500ခန်းလေးစစ်တပ်ကိုဖေးမယ်ဆိုတဲ့စစ်တော်ကိုကျလို့ဒီအဲ့ဒါကိုမထေပါနဲ့တရင်းသားတွေအဲ့ဒီစစ်တပ်2500ခန်းလေးနဲ့2000ခန်းလေးကျန်5ခန်းလုံးတော့စပြီးတော့ရှင်းနေကြတာလားဗျာတကယ်တရားဥပဒေကိုဖုံးရမယ်ဆိုရင်ကျွန်တော်တို့လုပ်နေတဲ့ဒေါ်ဆန်းကြီးကကျမတရားဥပဒေစစ်နေပါတယ်တော့စစ်တပ်မှမဟုတ်ပါဘူးအဲ့တော့ကြအားလုံးတကယ်ဒီငြိမ်းရေးဒီကပေါ်ရကြပါလို့ဆင်းရဲနေလေရကြရခံပါတယ
်တင်ပါဖះတင်ပါကျွန်တော်တို့အချိန်နည်းနည်းလေးအကန့်အသတ်ရှိလို့ပါဖះကျွန်တော်ဒေါက်တာသရော့ရှစ်တူအလှည့်ပေးခြင်းပါတယ်ခင်ဗျာကိုတီးလည်းမူတူတူတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့เนาะအခုကျွန်တော်ပြောဆုံးပြောချင်တာကတော့เนาะခုနက7နိုင်အချိန်မှာလည်းပြောသားတာရှိပါတယ်ဘုတုံမင်းအောင်နိုင်ပေါ့ဗျာเนาะဒေါန်သန်းစင်ကြီးပေါ့အဲသူတို့ပြောသားတာရှိပါတယ်ခင်ဗျာเนาะဘုတုံမင်းလားဘယ်လိုပြောလဲဆိုတော့เนาะကျွန်တော်တိုင်းလာဒီလိုပြည်သူတွေကိုမဟုတ်နော်ဝန်တာကိုပြောနေတာမသိဘူးပေါ့ဗျာနော်အဲ့ဒီသူတို့ပြောနေတာတော့ကျွန်တော်တို့အဲ့ဒီစစ်မှန်တဲ့ဟိုဒီမော့ဖေဗရီတို့စစ်မှန်တဲ့ငင်းညာရေးတို့ရမယ်လို့ပြီးမယ်လို့ပြောနေတာကျွန်တော်တို့တွေ့ရတယ်ခင်ဗျာနော်နော်အခြေခံဥပဒေကိုလည်းပြင်မယ်နော်ဒေါက်တာမြေကလည်းနော်တိုင်းလာရင်းမြစ်တွေကိုနော်ခွဲယူယူကြမယ်အဲ့ဒါကိုပြောတာအမှန်လို့ပြောဖို့လိုအပ်ပါတယ်ခင်ဗျာ
တင်ပါဗျာတင်ဟုတ်ကဲ့ပ
ါဆင်းရင်နော်ကျွန်တော်ပြည်သူတွေကနော်ငင်းကြိုင်းကိုလူချင်ပါပြီနော်ငင်းကြိုင်းတန်တနေပါပြီနော်ရခိုင်မျိုးလည်းနော်တိုက်ခိုက်တာကိုကျွန်တော်တို့ကတော့ဆန့်ကျင်ပါလေလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီးလည်းမူကျေးဇူးပါခင်ဗျာကျွန်တော်ရှေ့ရဆရာတော်နဲ့မှာပြီးတင်ပါတော်ဖြစ်သွားတယ်ကျွန်တော်နောက်ထပ်သရော့ရှိတူဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥမောင်ကျော်စံတူတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရခိုင်မှာရှိနေတဲ့ပြည်သားကကျွန်တော်မင်းဆိုလို့ရှိရင်အစိုးရကွန်တက်ကရခိုင်ပေါ်မှာအကြမ်းတူရှိတယ်ခင်ဗျာအဲ့လိုဆိုလို့ရှိရင်ကလားနဲ့ပြဿနာစားဖြစ်နေလို့တုန်းကရခိုင်ကလူများစုတွေအနိုင်ရှိနေတဲ့ကလားကိုလူမျိုးစုရခိုင်ကလူများစုဆိုပြီးတော့ပြောတော့လာ။ဒါကိုအကြောင်းပြပြီးတော့ရခိုင်ကသူ့ရခိုင်ကမသူမေးမရမှမေးမရဘူးဆိုတာပြီးတော့နောက်တစ်ခါအမျိုးမျိုးကလားကိုဖက်ပြတဲ့ကလားကိုတော့ပြန်ခေါ်တယ်။ဒါနောက်ပြီးတော့ရခိုင်ကနှိစက်ဖို့ကြိုးစားတယ်အခုလဲဒီအာလာအမေပေးတာဒေါ်အောင်ဆန်းစုကြည်တို့ဥဝင်းမျိုးပါခင်ဗျာ။ဒါဆိုရင်အစိုးရကရခိုင်ပေါ်မှာသေသေမင်းမကြီးအာဃာတနဲ့ဒီလိုမျိုးလုပ်နေတာလို့ကျွန်တော်တို့ရခိုင်ပြည်ကတွေ့ပါတယ်
။ဟုတ်ကဲ့ခင်ဗျာဥမောင်ကျော်စံကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရရှင်တွေလည်းရှိလို့ကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ဥတင်မောင်ဆွေလီလိုက်မောင်မှာရှိပါဥတင်မောင်ဆွေဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာအချိန်လေးနဲ့တူတူပေါ့
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အလုံးအခုဟိုဆွနဲ့လူတွေအားလုံးကိုကျွန်တော်ကျေးဇူးတင်ပါတယ်ဒါမှမဟုတ်ကျွန်တော်ကပြောချင်တာကအဒီကရခိုင်ဖြစ်နေတမကလေးမြန်မာနိုင်ငံထပ်ပဲလို့မှလာနာကြရပူဟိုတကွာနေပြီဘာကြောင့်တကွာတယ်လဲဆိုတာအဲ့ဒါနိုင်ငံကောင်းဆောင်တွေမှာအဒီကစဉ်းစားဖို့အရေးကြီးတယ်ဘယ်လိုတတ်မဆိုတာလာနာဆိုတဲ့လူအဥ္ဇာတွေကိုဘယ်လိုတတ်မဆိုအရင်ကိုချောက်တယ်ဘာလို့ဆိုရင်လာနာဘယ်သူမှမခံရှင်ဘူးဘာကြောင့်ကန့်ရှင်တာလဲသူတို့လူအိရှာသူတို့ဟိုဘာလဲသူတို့လူလိုက်ရှာသူတို့ဒါမဲ့လွယ်အပ်တဲ့ဥ္ဇာတွေကိုနိုင်ငံကောင်းဆောင်တွေကမပင်းစဲနိုင်တဲ့အခြေအကြောင်းသူတို့ကနောက်ဆုံးအနေနဲ့သူတို့ကလမ်းနာပဲကန့်ရှင်တာအဲကြောင့်သူတို့လမ်းနာခိုင်တာပါနော်ဒါမှမဟုတ်ရခိုင်လမ်းနာခိုင်ဘွေတို့လည်းရခိုင်တမတော်တွေကိုလည်းကျွန်တော်အဖြစ်မတင်ပါဘူးဒါမှမဟုတ်သူတို့လူဟိရှာသူတို့လူလိုက်ရှာကိုသူတို့ကမရတဲ့အခြေအကြောင်းသူတို့လမ်းနာခိုင်တဲ့အခြေအကြောင်းတကူကတော့သူကအပြစ်တင်နေပါကြောင့်ဆိုရင်တော့သူတို့ကဘလို့ကြောင့်မလဲသူတို့ကဟိုအစိုးရဝန်ထမ်းတွေကိုမတရားပင်းစေးတာဒါမှမဟုတ်ဟိုလမ်းတဝါကနေဟိုတာမိုးတွေဘာတွေရတယ်သူတို့ကတဲစီပြီးတော့သူတို့ကိုနစ်ဆက်တာတက်လိုက်တာဒါမှမဟုတ်ဒါကသူတို့အဖြစ်ပါအဲ့ဒါကိုသူတို့မှလည်းနားနေဖို့အရေးကြီးတယ
်
ဒါမှမဟုတ်ဆိုရင်အဲ့ဒါအရေးကားတွေနဲ့ဘာမှမဆိုင်တဲ့ဥစ္စာကိုသူတို့ကိုပြန်ပြီးတော့အဲ့ဒါလုပ်တယ်ဆိုရင်သူတို့လည်းအပိအဲ့ဒါပဲတစ်ခုပဲရှိတယ်ခြံတဲ့အပိကတော့အစိုးနိုင်ငံကောင်ဆောင်တွေအဖြစ်ပါဘာကြောင့်ဆိုရင်နိုင်ငံကောင်ဆောင်တွေမှာအလဲအမှားကိုစဉ်းစားဖို့တင့်တယ်ဘာကြောင့်ဆိုဥပမာအပြင်ပြောပြရမယ်ဆိုရင်ရခိုင်ကနေမြောက်ပိုင်းမှာရခိုင်အားလည်းယောဟန်ကြားတွေကယောဟန်ကြားနဲ့ရခိုင်တွေရခိုင်ယူမျိုးကြားမှာပြဿနာတင်ပြီးတာကဗမာအစိုးရပဲအခုကြတော့အပြဿနာကိုမပြေရှင်းနိုင်ဘူးဖြဲပြန်ပြီးတော့ရကတမတော်အပြင်ပြီးတော့ထိုက်လိုက်အောင်လေအဲ့လားဥဒေဆိုတာသူတို့ကြီးလူအိရှာပါသူတို့ကြီးရခိုင်ပြည်တွေကြီးလူအိရှာကသူတို့ကမပြေရှင်းနိုင်လို့ပေသူကြီးဆန္ဒကိုသူတို့မလူလားလို့နိုင်ငံကောင်းဆောင်တွေကသူတို့ကြီးပက်ဆဲကြကိုမပြေရှင်းနိုင်တဲ့အတွေ့အကြုံနိုင်ငံကောင်းဆောင်တွေအနေနဲ့နားမလဲတဲ့အတွေ့အကြုံသူတို့ကလမ်းနာခိုင်တာပါနော်ဆုံးအနေနဲ့
ဟုတ်ကဲ့ပါခင်ဗျာ
လမ်းနာခိုင်တဲ့အတွေ့အကြုံကဖူးမှုရှင်းမှကျင့်မယ်ဆိုပြီးတော့ပူပြီးတော့ပြင်းတယ်လာမယ်လို့ကျွန်တော်ယူဆတယ်ဘာကြောင့်ဆိုရင်အခုတောင်ဒီလိုဖြစ်ရတယ်ဆိုရင်အကွာရခိုင်ဗမာဒီကရုကြီးလိုဖြစ်နေကြတယ်ဘာကြောင့်ဆိုရင်သူတို့ဗမာလူမျိုးကိုရခိုင်လူမျိုးတွေကတတ်တယ်ရခိုင်လူမျိုးတွေအားလည်းဗမာလူမျိုးတွေကိုတတ်တယ်ဒါကြောင့်ဒါကနောက်ဆုံးကျက်မယ်ဆိုရင်ဒါကလူမျိုးရဲ့အဒေသုံတစ်ခုကိုဖြစ်လာမယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ခင်ဗျာကုတမောစီကျေးဇူးပါကျွန်တော်တို့ဒဲရဲ့လီလိုင်းစီစဉ်ဆက်ပြီးတော့ဆွေးနွေးကြပါလေခကျနာကုတမောစီခဏလေးနားပေးပါကျွန်တော်ပင်လယ်ဆွေးနွေးသူ2ဦးကိုပြန်ပြီးဖိတ်ခေါ်ကြပါလေအရင်ဆုံးဥပမောင်စုကိုကျွန်တော်ဖိတ်ခေါ်ကြပါလေခင်ဗျာခုနဆွေးနွေးသွားကြတဲ့သူတွေတဲမှာကြားမိမှာပါတချို့ဒီမြန်မာစုရနဲ့ပတ်သက်ပြီးတော်လေးတန်တရားကြီးကြီးနဲ့ခုနပြောလို့ရခိုင်လူမျိုးတွေပေါ်မှာအာဃာတထားတယ်လို့နောက်ခုနကုတမောစီဆွေးနွေးရဆိုလဲတော်တော်လေးဒီလူမျိုးကြီးပြိပခါတီဥတီသွားနေတယ်ဆိုတဲ့ဟာမျိုးတွေရှိပါလေခင်ဗျာအဲ့တော့ဒီဖြစ်အခုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့အရင်ကအကြောင်းတရားပေါ့ဖရယ်ကိစ္စပြင်တခြားအရင်ကအကြောင်းတရားတွေဘာတွေရှိနိုင်လဲကုမောင်စုသုံးသပ်ပြပါလား
တော့ရခိုင်မှာပြဿနာနှစ်ခုရှိပါတယ်တစ်ခုကတော့ဖယ်ဒရယ်ပြဿနာပါတစ်ခုကတော့ပင်လီပြဿနာပါနော်ဒါပေမဲ့ဒီပြဿနာတွေဖြစ်ရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကရခိုင်လူမျိုးတွေရဲ့ကိုယ်စားပြုမှုပါဝင်မှုလိုအပ်ပါတယ်အဲသူသူရင်ပင်လီပြဿနာပေါ့နော်ဖြစ်ရှင်းမယ်ဆိုရင်အဲ့တော့ဒီ2012မှာပြဿနာဖြစ်တယ်2019မှာပြဿနာဖြစ်တယ်အခု NLD ဆိုတက်ပြီးတော့လေဒီကွန်ဒီဒီကော်မရှင်တွေဖွဲ့တာ10ခုကျော်လောက်ရှိတယ်။ဒါပေမဲ့လက်တွေ့မှာဒီဘင်္ဂလီပြဿနာဖြစ်ရှင်းမှုအတွက်ဒီရခိုင်ကိုစားပြုလူတွေအဲ့ဒီကော်မရှင်တွေကော်မတီတွေမပါဝင်တာကျွန်တော်မတွေ့ရဘူးဗျ။အဲ့တော့ဒါကိုဖီအနန်ကော်မရှင်ရဲ့အစီအစဉ်သားမှာလည်းတိုက်တွန်းထားတာရှိပါတယ်။အဲ့ဒါတော့ဘာလဲဆိုတော့ဒီလူဖွဲ့စည်းမှရှိတဲ့ကိုစားပြုတဲ့လူတွေပါဝင်ဖို့ပါပဲ။အဲ့တော့လောလောဆယ်မှာရခိုင်ကိုစားပြုပါဒီမပါဝင်နိုင်တဲ့ဆိုရဟာပြဿနာတစ်ခုပါပ
ါ
နောက်ခုကတော့ဖယ်ရယ်ပြဿနာပါဖယ်ရယ်ပြဿနာနဲ့တက်တဲ့လိုင်းကဆမတော်သူမျိုးပြောသလိုပဲခင်ဗျကျွန်တော်တို့ကဖယ်ရယ်ဘယ်ခွင့်ပေးမယ်ညာခွင့်ပေးမယ်ဆိုတာဂရိကဝိတ္တီအနေနဲ့ကျွန်တော်ပြည့်တဲ့ဒီ NC လင်းနစ်ပြည်မှာလည်းကျွန်တော်တို့ခေါင်းဆောင်တွေပြောခဲ့တာရှိပါတယ်ဒါပေမဲ့လက်တွေ့မှာဘာမှမရသေးဘူးဗျဘာမှမရသေးဘူးဆိုလို့ရှိလို့ရှိရင်လက်နက်ကင်နဲ့စစ်ပေါင်းလက်နက်ကင်ပြီးတော့တိုက်ခိုက်တဲ့ဘက်ကပိုးအပ်တယ်မှာပါပြောမယ်ဆိုရင်တော့နိုင်ငံရေးပေါင်းကျင်းနေတဲ့အတွက်ကြောင့်စစ်ပေါင်းပိုးကျဲလိမ့်မယ်လို့ပဲထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါ်ထုမီကိုလည်းဒါနဲ့ဆက်ဆက်ပြီးတော့မေးချင်ပါတယ်ခုနဒေါ်ထုမီပြောသွားတဲ့ထက်မှာ Federal စနစ်အားနည်းလို့ဆိုတဲ့ဟာပါပါလေကျွန်တော်ဒီချိန်မှာမေးချင်တာကအခုဒီ NLD အရသာစုကတက်လာတဲ့ချိန်မှာသူ Federal စနစ်နဲ့ပတ်သက်ပြီးတော့တီထောင်နိုင်မှုအတွက်သူကြိုးပမ်းနေတယ်ပြောပါတယ်နောက်ညီညာညီလာခံတွေပြည်လုံးညီလာခံတွေခေါ်တာတွေလည်းရှိပါတယ်အဲ့တော့ဒီအခြေအနေမှာ Federal စနစ်နဲ့တွားဖို့ခြေလှမ်းကောင်းနေရှိရတဲ့အနေနဲ့ရခိုင်ပြည်နယ်မှာအခုလိုပြစ်ပခါတွေတိုးတိုးလာတဲ့အနေအထားပေါ့နော်ဒါကဖြစ်သင့်ရလားမထုပြည်ရဲ့သုံးသပ်ချက်သိကြပါတယ်လက်ရှိတွားနေတဲ့ညီညာညီလာခံတွေပတ်သက်လို့အမြင်ဟောပါ
ကျွန်တော်တို့အနေနဲ့ကြာလို့ရှိရင်ဒီလွတ်တော်တွေကိုရောက်တာပေါ့နော်အထူးသဖြင့်နေပြီးတော့ဒီ NLD အစိုးရ NLD ပါတီအနေရရှိပြီးလွတ်တော်တွေရောက်တဲ့ဟို၄မိနစ်တာကာလတော့တွင်မှာရခိုင်ပြည်နယ်ပေါင်းတခြားပြည်နယ်တဲ့အတိုင်းတွေမှာတော့ဒီဖက်စီပုံတိုင်းပဲဆောင်ရွက်နေတာတွေ့ပါတယ်ဟိုဖက်ဒရယ်ကိုလက်လန်းတဲ့ဖက်ဒရယ်ကိုတွန်းနေတဲ့ပုံစံကိုတော့ကျွန်တော်တို့မတွေ့ရပါဘူးပြုပြင်ပြောင်းလဲဖို့လုပ်ငန်းတွေကလေတိတ်ပြီးတော့နှိမ့်ခွေးနေတယ်ဒါကြောင့်မလို့ကျွန်တော်တို့အင်မတန်မှစိတ်မကောင်းဖြစ်နေပါတယ်အမှန်တကယ်ဆိုလို့ရှိရင်အနိုင်ရကလေးကဒီထက်မကအားရိုက်အင်တိုက်ဆောင်ရွက်ခဲ့လို့ရှိရင်ဒီလိုအချိန်နည်းမျိုးတော့ခံပြီးနေဒီလိုဖြစ်စီရတော့ဖြစ်မဲ့ဆိုတည်တော့မှဒီထက်အများကြီးနေပြီးတော့တက်တာမှဖြစ်ပါတယ်နောက်တစ်ခုကခံပြီးနေမှာပြဿနာတွေဖြစ်ပေါ်ရတဲ့အကြောင်းရင်းနောက်တစ်ခုကအခုလိုမျိုးလက်နက်ကန်ပဋိပက္ခတွေအားကြီးလာရတဲ့အကြောင်းရင်းကခံပြီးနေဟာနေပြီးတော့ဆင်းရဲမဲ့မတန်ဖိုးနဲ့ဆင်းရဲနေတာကြောင့်ဖြစ်ပါတယ်လူတွေဟာအရန်ကိုဆင်းရဲလာပြီဆိုလို့ရှိရင်ဒါထပ်ပေါက်ရှာကြတာဖြစ်ပါတယ်။ဒီဘနိုင်ငံတွေကိုတွားပြီးတော့ထပ်ပေါက်ရှာတယ်လို့ပဲသူတို့ယုံကြည်ရာလမ်းကြောင်းကိုအထူးသဖြင့်နေပြီးတော့နိုင်ငံရေးလမ်းကြောင်းအရာဆောင်ရွက်နိုင်လို့မရတော့ဘူးလို့ယုံကြည်လာတဲ့ခါမှာအခုလိုအခြေအနေမျိုးတွေဖြစ်သွားပါတယ်။ဒါကြောင့်မလို့လက်ရှိအနာရဒီပါတီမှာရောအစိုးရမှာရောနေပြီးတော့ဒါမြန်မာနိုင်ငံမှာဖြစ်ထွန်းလာမဲ့ဖက်ဒရယ်ကိုစိတ်ကူးရင်သဘောမျိုးနဲ့မဟုတ်ဘဲနဲ့နေပြီးတော့ဒါကိုလက်တွေ့ကျင့်သုံးဖို့လိုပါမယ
်။ဟုတ်ကဲ့
လက်တွေ့မပါတဲ့အပြောဒီဘရောမှနေပြီးတော့ပြည်သူကိုတင်နေနိုင်တဲ့အကြောင်းအရာမရှိပါဘူး။
ကျွန်တော်နည်းနည်းလေးတော်လေးချုပ်ပြီးတော့ကျွန်တော်ဒေါက်ထူမေကိုတခုမေးချင်ပါတယ်ခင်ဗျာ။ကျွန်တော်စက္ကန့်30လောက်တော့ချိန်ရပါတယ်။အခုပင်လုံးညီလာခံလုပ်နေတာကတော့ဖက်ဒရယ်အတွက်ဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါလဲ။
ဒါတမန်နေတယ်တော့ဒီနေရာမှာမျှော်လင့်ချက်ကျွန်မမတွေ့ပါဘူး။ကျွန်တော်တိုင်းရင်းသားတွေအနေနဲ့ hope ကိုနည်းနည်းလေးမှကျွန်တော်တို့မတွေ့ရှိပါဘူး။ဘာလို့လဲဆိုတော့ဒါအပြောတတ်တဲ့တစ်ခါနဲ့တစ်ခါနေပြီးတော့ဒီမှာပြောထားတဲ့ခေါင်းဆောင်တွေပြောထားတဲ့ speech တွေကိုတေချာလေးလာကြည့်လိုက်လို့ရှိရင်တိုင်းရင်းသားမြတ်ရဲ့မျှော်လင့်ချက်ကမရှိတဲ့လောက်မဲ့နေပါတယ်။ဒါကြောင့်မလို့လည်းနေပြီးတော့တိုင်းရင်းသားဒေသတွေမှာပို့ပြီးတော့ဒီလက်နက်ကင်ကြားတဲ့အထက်မှာနေပြီးတော့ပို့ပြီးတော့တင်းမာနေစေဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့လက်တွေ့ကြတဲ့ federal ပါလက်တွေ့ကြတဲ့အနာခွင့်ဝင်မှုလက်တွေ့ကြတဲ့ဒီကိုပိုင်ပြထမ်းပိုင်ခွင့်လက်တွေ့ကြတဲ့ဒဏ်ညီမျှမှုကိုပဲလိုချင်ပါတယ်။ဒါကြောင့်မလို့ဒီကောင်းဆောင်တွေဆုံးဖြတ်နိုင်ဆုံးရှိတဲ့ကောင်းဆောင်တွေကျမတို့ရဲ့တိုင်းရင်းသားရင်ထဲတွေကိုဝင်ကြည့်ပါ။ဟု
တ်ကဲ့ခင်ဗျ။
တိုင်းရင်းသားတွေဟာဘလောက်ဖြစ်ဆင်းရဲနေကြပြီလဲဆိုတဲ့ဟာကိုတိုင်းရင်းသားများရင်ထဲကိုဝင်ကြည့်လိုက်လို့ရှိရင်ဒီစင်ပေါ်မှာပြောမဲ့ speech တွေအားနေပြီးတော့လက်တွေ့ကြတဲ့အကောင့်ထဲဖုံမှုတွေပဲဖြစ်မှာပါလို့ပဲကျမအနေနဲ့သုံးသပ်ချက်ပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော် Daily Life Season ချိန်စီသွလို့ပါ။အဓိကပေါင်းဆွေးနွေးပြီးတဲ့ဒေါ်ထုမေဥမမောင်စုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ Daily Life Season ကိုတော့ကျွန်တော်ကပြပါခင်ဗျာ။